အငင်းပေါ်ပဲဖြစ်နေပြီးတော့ကန့်ကွက်တာတွေနဲ့ရင်ဆိုင်ထားရတဲ့ကချင်ပြည်နယ်မြစ်စုံဆဲစီမံကိန်းကိုတရုတ်ဘက်ကဖျက်သိမ်းမယ်ဆိုရင်အပြန်အလှန်အနေနဲ့ရင်းနဲ့စိတ်ကဲနဲ့စီးပွားရေးဇင်းကြံတစ်ခုအစားထိုးတောင်းလာနိုင်ကြရှိတယ်လို့တရုတ်မြန်မာဆက်ဆံရေးလှူလာဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်။သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာမြစ်စုံဆဲစီမံကိန်းကိစ္စဆွေးနွေးပဲရှိပြီးတော့ဖျက်သိမ်းပစ်ဖို့တရုတ်ဘက်ကပြောထားတဲ့အကြောင်းသတင်းတွေထွက်နေချိန်မှာအခုလိုသုံးသပ်ကြတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ဆက်ထားပါတယ်။
တရုတ်နိုင်ငံသမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်အရတွားရောက်တဲ့သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးပထမဆုံးအကြိမ်ခီးစဉ်ကိုဒီကနေ့စတင်တာဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့မြေဆုံရေကာတာစီမံကိန်းကိုနှစ်နိုင်ငံအပြန်အလှန်ကျိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့မှန်မှန်ကန်ကန်ဖြေရှင်းမှဖြစ်တယ်လို့ဒီခီးစဉ်မစတင်မီမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။ဒီအပေါ်မှာမြေဆုံစီမံကိန်းကိုဖျက်သိမ်းဖွယ်ရှိကြောင်းတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ
်။ဒီကိစ္စကဘယ်လိုကဒီလိုလုပ်တင်လဲဆိုတိုက်တွန်းရကြာပြီလေ။ဆိုတော့ဒီဘက်ကလုံးဝမစားပြုတ်ပြီးဘက်ကပဲသူကတစ်ဖက်သက်ပေါ့လေ။ unilaterally ပေါ့။သူအနေနဲ့နောက်ဆုံးပေးပုံပုံစံမျိုးဥပေါ်နေတယ်လေ။အဲဆိုတော့ဖက်ရှားပေးလိုက်ပြီဖြစ်သွားတာပေါ့ဒီစားဟိ။ဒီအကြောင်းတော့ခက်ခဲအများကြီးတွေ့နေရတယ်ဆက်နိုင်ငံနဲ့ဆက်ဆံရေးကတုံ့ဆိုင်နေတယ်လေ။တုံ့ဆိုင်နေတော့ပြန်ပြီးတော့ဒါစဖို့ကလည်းခက်ခဲအများကြီးရှိရဲဆိုတော့ကျုပ်ပြေကသူ့နယ်ဒီဥစ္စာကိုသူကရပ်ဆိုင်ပြီးတော့တခြားဒီယင်းနေနာမှုလုပ်ငန်းတွေပေါ့လေ။အတော်အကြီးစားဆောက်လုပ်ရေးလုပ်ငန်းတွေကိုသူ့နယ်ကတော့ဖြတ်ပြီးကန့်ထားနိုင်မှာလို့တော့အခုထင်ရတယ်နော်
။ဒီလိုတောက်ဆူလာနိုင်ပွဲရှိတာတွေကိုဒေါက်တာခင်စောဝင်းကအခုလိုဆက်ပြောပါတယ်
။ဟိုကြားနေတာကတော့ကျုပ်ပြေကစိတ်ကမ်းတစ်ခုနောက်တစ်ခုဆိုကြည့်နေတယ်ကျန်တဲ့စိတ်ကမ်းပေါ့လေသူစီကကြားလာကအဲကြောက်ပြီးတော့အမြဲကောင်းပါတယ် infrastructure ရပေါ့လေကောင်းပါဒါပေမဲ့တခိုင်းပြည်နယ်ဟာတဲ့မတည်ငြိမ်ဘူးတဲ့ဟိုဒီတောင်ဝင်းနဲ့ရင်နံကိုတော့ပို့လို့ရတာပေါ့ဒါပေမဲ့အဲ့ညမှာသွားပြီးတော့ unique နာမည်ကုမ္ပဏီကအမြဲနဲနေတယ်ဆိုတော့သူတို့နေကဒီကြောက်ဖြူကိုဒီတိုင်းပဲထားနိုင်အောင်ဒါပေမဲ့ဒီချက်ပို့တော့အလုပ်ဖြစ်ပြီးတော့အကျိုးရှိမယ်ဆိုစိတ်ကမ်းတစ်ခုကြည့်နေတယ်ဟုတ်လားနော်နောက်တစ်ခုကဒီစီးပွားရေးဇင်းကြံကြီးပေါ့လေနော်ဟုတ်တယ် BCN ကိုခေါ်တယ် BCN ဆိုတာဘင်္ဂလားဒေ့ရှ်ရဲ့တရုတ်ကအိန္ဒိယရဲ့မြန်မာနိုင်ငံပေါ့အဲ့ဒါကိုလည်းတရုတ်ကသူကလွတ်ဖို့ဆိုဆိုင်ကျင်းနေပြီ
ဒေါက်တာခင်စောဝင်းဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရနှစ်ကြိမ်တွားရောက်ခဲ့ပြီးမြစ်စုံရေးအပါဝင်တရုတ်မြန်မာဆက်ဆံရေးရဲ့အနာဂတ်ကိုဆွေးနွေးပြောဆိုခဲ့သူလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့မြစ်စုံစီမံကိန်းအစအခြားအသေးစားရေအားလျှက်စစ်စီမံကိန်းတစ်ခုတည်ဆောက်ရေးကိုဆွေးနွေးတာတွေရှိခဲ့ပူးကြောင်းနဲ့ဒီလိုစီမံကိန်းတွေတည်ဆောက်မယ်ဆိုရင်လူထုကိုအူဆုံးချပြတဲ့လို့ကျုပ်မြန်မာနေဆက်ဒေတာကလက်နက်ကင်ပြိပခတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထောက်ပြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးကမောင်စွေကတော့မြေဆုံရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လေးထားဆောင်ရွက်ဖို့လိုတယ်လို့နိုင်ငံအကျိုးစီးပွားအတွက်လည်းချင်းချင်းဆောင်ရွက်ဖို့လိုအပ်ကြောင်းသုံးသပ်ပါတယ်
။ဒီကျုပ်နိုင်ငံနဲ့ပတ်သက်လို့ရှိရင်ကိုတို့ကတတိငယ်ချပြီးတော့ပြောရတဲ့အပိုင်းတွေရှိတယ်။ဘာလို့ကျုပ်နိုင်ငံနဲ့ဒီအမေရိကန်နိုင်ငံတွေကလည်းဘူရောဆီမှာတင်းကျပ်နေဖြစ်နေတယ်လေ။အဲ့ဒီကတော့ကိုယ်နိုင်ငံနဲ့နိုင်ငံတကာနဲ့ဟိုတင်းတင်းပြတ်တော့အောင်ပေါင်းရမယ်အနေအထားနိုင်ငံရဲ့ဇက်ခုံပေါ်ကိုတက်လာတာမကြာသေးတဲ့အခါကျတော့အင်းတန်မှန်ကြီးဟာဒီဘာကောင်းလဲကျင်းနာပြည့်စရာတွေဆိုတော့သူကသူ့တိကျချောင်ချဖို့လိုတာပေါ့ဒါတောင်မင်းနိုင်ငံကျူးစီးပွားနဲ့ပတ်သက်လို့ရှိရင်မြူသားကျူးစီးပွားနဲ့ပတ်သက်ရင်တော့ဟိုချင်းချင်းချင်းဟိုပြောနိုင်မယ်ဟာပြောဖို့လိုပါလိမ့်
မြေဆုံစီမံကိန်းကိုဆက်လက်ပြီးတည်ဆောက်မယ်မဆောက်ဘူးဆိုတာကိုတော့ကောင်းကျိုးဆိုးပြစ်တွေကိုနိုင်ငံတကာပညာရှင်တွေရဲ့လေ့လာသုံးသပ်ချက်ရယူပြီးမှဆုံးဖြတ်သင့်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာဆောင်ရွက်မဲ့ရေအားလျှက်စစ်စီမံကိန်းတွေကိုဆက်လက်ဆောင်ရွက်သင့်မသင့်နဲ့ပတ်သက်ပြီး AR မြေဆုံမြင့်ညာမြင့်ဝန်းရေအားလျှက်စစ်စီမံကိန်းများလေ့လာစီစဉ်သုံးသပ်ရေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာသမ္မတဦးထင်ကျော်ကဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကစီမံကိန်းတွေကိုအမျိုးသားအကျိုးစီးပွားတိုးတက်ရေးကိုအခြေခံပြီးနိုင်ငံတော်နဲ့ပြည်ပရင်းနှီးမြှုပ်နှံသူတို့နှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့နည်းလမ်းတွေရရှိစေမဲ့အချက်တွေကိုလေ့လာသုံးသပ်အကြံပြုဖို့ကိုလည်းညွှန်ကြားခဲ့ပါတယ်ခင်ဗျာ။